ကာဇာကမ်းမြောင်ဒေသမှာအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေအပါအဝင်ကြာတာပရင်းနဲ့မနဲ့အထိညာလုံးပေါက်တိုက်ပွဲတွေဖြစ်ခဲ့ပြီးအစ္စလာမစ်ဂျီဟာအဖွဲ့ကဒုံးကျည်တပ်ဖွဲ့ခေါင်းဆောင်တယောက်တစ်ဆုံးသွားခဲ့တယ်လို့အစ္စရေးဘက်ကပြောဆိုပါတယ်။အဲ့ဒီမှာရဲအတန်းကြာဇက်တိုက်အချမ်းဖက်မှုတွေဖြစ်ပွားနေချိန်မှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်ခဲ့တာပါ။အနောက်ဘက်ကမ်းခြေဒေသကိုအစ္စရေးကဝေရောက်စီးနင်းမှုတွေဇက်တိုက်လှုပ်ဆောင်နေတယ်လို့ပါလက်စတိုင်းစစ်သွေးကြတဲ့ဘက်ကလည်းနေဇက်ဖြတ်ကျော်ဒုံးကျည်တွေနဲ့ပစ်ခတ်တာတွေပြုလုပ်နေပါတယ်။အပြစ်ကရစရေးသဘောတူညီချက်ရအောင်အစ်ဂျစ်ကဥဆောင်ပြီးဂျာဝင်စစ်ဆက်နေတယ်လို့လည်းအစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်စလုံးတာဝန်ရှိသူတွေကပြောဆိုပါတယ်အင်ကာနေကရေကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွင်းပါလက်စတိုင်းဘက်ကအနည်းဆုံး26ယောက်သေဆုံးခဲ့ပါတယ်အဲ့ဒီထက်မှအစ္စလာမစ်ဂျီဟတ်ခေါင်းဆောင်3ယောက်နဲ့အရသာ10ယောက်ပါဝင်တယ်လို့လည်းဆိုပါတယ်